မကြသေးခင်ကတိုက်ခတ်ခဲ့တဲ့အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းမှုခါကြောင့်ရခိုင်ပြည်နယ်အတွင်းမုန်တိုင်းဒဏ်သင်ပြည်သူတွေရဲ့နေအိမ်တွေအကြီးအကျယ်ပျက်စီးခဲ့ပြီးနေရာထိုင်ခင်းအပါအဝင်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကိုရိုင်းတောရောက်ကြည့်ရှုခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံး
And it's very clear that temporary and makeshift shelters have fared the worst, but barely a house has escaped damage from this storm.
မုန်တိုင်းနဲ့လွတ်တဲ့အိမ်ရှိသလောက်ပျက်စီးခဲ့ပြီးယာယီအမိုးကာရီနဲ့ဖြစ်သလိုနေနေရတာကြောင့်နေရာထိုင်ခင်းအရေးပေါ်အကူအညီတွေပေးဖို့လိုအပ်နေတဲ့အကြောင်းရခိုင်ပြည်နယ်အတွင်းမုန်တိုင်းသင်ဒုက္ခသည်တွေရှိတဲ့နေရာတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့ဒန်နီယယ်ပယ်ရီကပြောဆိုသွားတာပါမူခါမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်း ရတိတောင်စစ်တွေပုံနဲ့ကျွန်းကြောက်တော်ပေါက်တော်နဲ့မြောက်ဦးမြို့နယ်တွေဟာမုန်တိုင်းနဲ့ခံခဲ့ကြရပြီးရတိတောင်မြို့နယ်ဟာထိခိုက်ပျက်စီးမှုအများဆုံးဖြစ်ပြီးတော့နေအဆောက်အုံ60ရာခိုင်နှုန်းလောက်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ဒေသခံတွေကVOU ပြောဆိုပါတယ်။နိုင်ငံတကာအကူအညီတွေအားနေပြီးအရေးပေါ်အကူအညီလိုအပ်နေတာကြောင့်ဝိုင်းဝန်းပံ့ပိုးဖို့ဒေသခံလူလူအခြေပြုအဖွဲ့အစည်းတွေနဲ့ကူ